အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလေးစိတ်မှာပြစ်ခတ်တိုက်ခိုက်ခဲ့သူလို့တန်ရရှိထားသူကိုနိုင်ငံတကာလေးစိတ်မှာလူသေးဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆွဲချက်တင်လိုက်ပြီလို့မိုင်ယာမီမြို့ကအစိုးရရှေ့နေရုံထုတ်ပြန်ချက်မှာဖော်ပြပါရတယ်။တောက်ထန်တွေကပြစ်ခတ်မှုအတွင်းလူ9ဦးကိုတပ်ဖြတ်ပြီးလူ6ဦးဒဏ်ရာရစေမှုနဲ့အီရတ်စစ်ပြန်ဟောင်းအသက်26နှစ်အရွယ်အစတီဗန်ဆန်တီယာဂိုကိုဆွတ်ဆွဲထားတာပါဖလော်ရီဒါပြည်နယ်ဖော့လော်ရာဒီလ်လေးစိတ်အတွင်ပြစ်ခတ်မှုကြောင့်လူထောင်နဲ့ချီကြောက်လန့်ထွက်ပြေးခဲ့ရပြီးလေးစိတ်အတွင်ရုပ်ရုပ်တဲတဲဖြစ်ခဲ့ပါတယ်အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယာဂိုအနေနဲ့တည်တံဒါမှမဟုတ်လဲထောင်နဲ့တသက်ချမှတ်ခံရနိုင်ပါတယ်ဆန်တီယာဂိုကိုတနက်ကိုင်းဆောင်မှုနဲ့လဲဆွဲချက်တင်ထားပါတယ်သူကအာမခံမပေးပဲဖမ်းဆီးထားပြီးမနေ့ဖြန်တနင်္လာနေ့ဖလော်ရီဒါတရားရုံးမှာပထမဆုံးရုပ်ထုံမှလဲဖြစ်ပါတယ်ဖလော်ရီဒါပြည်နယ်ဖို့လော်ရဒေးလေးစိတ်ကိုတိုက်ခိုက်ဖို့ရွေးချက်နဲ့တမင်လာရောက်ခဲ့တာဖြစ်ပြီးအကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းလဲမနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာအာဏာပိုင်တို့ကပြောပါတယ်။တပ်ဆောင်တွေကတိုက်ခိုက်ခရမှုကြောင့်ပိတ်ထားခဲ့ရတဲ့လေးစိတ်ကတော့မနေ့စနေနေ့ကတဖြည်းဖြည်းချင်းပြန်လဲလဲပတ်နေပြီဖြစ်ပါတယ်။တိုက်ခိုက်သူအဖြစ်ဆွဆွဲခံထားရတဲ့ဆန်တီယာဂိုနဲ့ညေကိုတော်ဆာသူဘရိုင်ယန်ဆန်တီယာဂိုကတော့အစိုးရကိုအပြစ်ဖို့ပါတယ်။ဆန်တီယာဂိုကစိတ်ကျမ်းမာရေးအတွက်အစိုးရထံကိုအကူအညီတောင်းခံခဲ့ပေမဲ့မဖြစ်စလောက်အကူအညီပဲရခဲ့တာလို့ညေကိုတော်ဆက်သူဘရိုင်ယန်ကပြောဆိုပါတယ်ရှင်။